အစ္စရေးနဲ့ဟာမတ်အဖွဲ့နှစ်ဖက်စလုံးဟာအယွမ်းမြောက်သေးတဲ့ကလေးငယ်တွေရဲ့အခွင့်အရေးတွေကိုချိုးဖောက်နေပြီးလက်ရှိဖြစ်နေတဲ့စစ်ပွဲကာလအတွင်းကလေးငယ်တွေကိုအန္တရာယ်တွေနဲ့ရင်ဆိုင်ရအောင်ဖန်တီးနေကြတယ်ဆိုတာကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကရှေ့သတင်းဖတ်အတွင်းလူညုံရေးကောင်စီမှတင်ပြဖို့ရှိပါတယ်။ကမ္ဘာတဝန်းကလေးငယ်တွေကိုအန္တရာယ်ဖြစ်စေပြီးချင်းချောက်မှုတွေပြုလုပ်နေတဲ့နိုင်ငံတွေနဲ့လက်နက်ကိုင်အုပ်စုတွေအကြောင်းအတွင်းရေးမှူးချုပ်ကနှစ်စဉ်ကောက်ယူထားတဲ့စစ်တမ်းထဲမှာမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတချို့အပါအဝင်ယူကရိန်းကိုကျူးကျော်တိုက်ခတ်နေတဲ့ရုရှားတပ်ဖွဲ့တွေလည်းပါဝင်ပါတယ်အတွင်းရေးမှူးချုပ်ကသူကောက်ယူထားတဲ့စီးရင်ကိုလူညုံရေးကောင်စီကိုတင်သွင်းတာဖြစ်ပေမဲ့ဒီပေါ်အရေးယူခြင်းမယူခြင်းကိစ္စကိုတော့လူညုံရေးကောင်စီကပဲဆုံးဖြတ်မှာဖြစ်ပါတယ်လူညုံရေးကောင်စီမှာဗီတိုအာဏာပိုင်ဆိုင်ထားတဲ့နိုင်ငံတနေငံဖြစ်တဲ့အမေရိကန်ပြည်ထောင်စုဟာသူ့ရဲ့မဟာမိတ်အစ္စရေးနိုင်ငံကိုဂါဇာစစ်ပွဲကိစ္စနဲ့ပတ်သက်လို့အရေးယူမဲ့ဆုံးဖြတ်ချက်တွေကိုထောက်ခံဖို့ဝန်လေးနေလေးရှိပါတယ်ခင်ဗျာ